မြန်မာစစ်ကောင်စီကရွှေတင်းကားများရောင်းပီးပြီးနောက်ပိုင်းမှာတော့ရွှေဈေးကစပြီးတော့ကျလာခြင်းရွှေစင်တုံးနဲ့ရွှေစင်ခဲတွေမြို့ကြီးနှစ်ခုမှာမနေ့ကရောင်းပီးခဲ့ပါတယ်။ကုန်စင်းတို့မြန်မာမှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့ဒီလောက်ရဟာဘလောက်ထိရောက်မှုရှိနိုင်ပါသလဲ။အခုလိုရောင်းချတာကပမာဏကနည်းလွန်ပြီးနောက်ကျနေတာကြောင့်ဈေးကွက်ထဲရွှေဈေးတစ်စုံတစ်ရာချနိုင်ပေမဲ့အထွေထွေကုန်စင်းတို့တက်လာတဲ့အတွက်တော့တက်ရောက်မှုနည်းနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်။ကိုဝင်းမင်းမေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့မြန်မာနိုင်ငံတဲ့အထွေထွေကုန်စင်းတို့တွေတက်လာခြင်းနေပြည်တော်မှာရွှေတင်းကားတွေဒီလာဆန်းမှာစာရောင်းပေးပြီးအခုလိုရွှေတွေဆက်ရောင်းပေးတာရဲ့ထူးခြားမှုအပေါ်အမျိုးမဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတူက
ဒါမှကနဲ့လမ်းကြောင်းပေါ်ရောက်တာဒါပေမဲ့နေ့တော်တော့ကြားတယ်။ဒါကတော့ရွှေသေးကဟို25ဒီက30 30ကနေပြီးတော့35 36လောက်ထိရောင်းတဲ့အဲ့လိုမျိုးအခြေလိုတွေးမှာရောက်သွားတဲ့မှာနိုင်ငံတော်အနေနဲ့မြို့သားအချို့စီးပွားအတွက်ကိုဒါဒီတည်ငြိမ်မှုပေါ့ဈေးကွက်တည်ငြိမ်မှုရအောင်သူတွေကအမှန်တော့ပြည်သူတွေကပန်နစ်ဖြစ်တာပေါ့နော်ဟိုအဲ့အချိန်မှာပန်နစ်ပိုင်းဖြစ်တာရွှေရဲ့ဒေါ်လာအဲ့တော့မြန်မာငွေတန်ဖိုးကျတဲ့အချိန်မှာရွှေရဲ့ဒေါ်လာကိုစိုးရိမ်စိတ်နဲ့ဝိုင်းပြီးဝယ်ဘလို့လားအဖေဟိုဖြစ်တဲ့ဈေးထက်အဆမတန်အပေါင်းများစွာဖြစ်သွားတဲ့အခါမှာဒီမနက်ငယ်ငွေကြီးဈေးကွက်ကောငွေကြီးစနစ်ကောအားလုံးမှာသွားပြီးထိခိုက်တာသွားတွေ့ရတာပေါ့နော်တောက်တော့သူရောက်လာတော့ဈေးပြိုင်လေးလည်းနဲ့ရောင်းပဲပေါ့နော်ဒီကတော့ဈေးပြိုင်လေးလည်းရောင်းကြမလို့ဈေးကွက်တိုင်းဈေးကွက်ပေါ့သူလည်းရောင်းအောင်ပါ
အဲ့ဒီတော့ဘာကြောင့်စစ်ကောင်စီအနေနဲ့အခုလိုရွှေတွေထက်ရောက်တာဖြစ်နိုင်ပါလဲလို့မေယာမှာအမေရိကန်ရောက်စီးပွားရေးပညာရှင်ဦးစိန်ထေက
သူနှစ်ချက်ပြပထမတစ်ချက်အရေးကြီးဆုံးအချက်ကတော့ပြည်တွင်းသုံးဘတ်ဂျက်လုံငွေမှာလုံငွေပြငွေလည်းပြခဲ့တာပါပဲအခုဟာကပိုးဆိုးလာတယ်အကြောဆိုအရင်တုန်းကတော့အဲ့လုံငွေတွေကိုဘယ်လိုနည်းနဲ့ဖြည့်လဲဆိုတော့ revenue ကမလောက်ရင်ပြည်တော်မှာစာချုပ်စာတမ်းတွေထုတ်ရောင်းလို့နော်ဒီလိုနဲ့ money supply ပေါ့ဗျာဖြည့်တယ်ဒါနောက်တည်းနည်းလက်ရှိတဲ့ကျွန်တော်ထားနိုင်ငံကားလာတော့နိုင်ငံခြားငွေတွေကျွန်တော်ပြည်တော်မှာကွန်မလောက်တာတွေစသည်ပေါ့နော်ရပါကြောင့် revenue ခေါ်တာပေါ့ဒီနည်းနဲ့ဖြည့်ပြီးကျွန်တော်ကာပါဖြည့်အောင်လုပ်တယ်တတ်နိုင်တဲ့များကျွန်တော်တို့ကဆက်ကူကြိုက်မထုတ်ဘူးဒါဥသိမ်းဆိုင်ကာလမှာလည်းတိုင်းကျင်းသုံးခဲ့တာကျွန်တော်တွေ့ရတယ် energy 9နဲ့မှလည်းဒီလုပ်ခဲ့တယ်အခုဟာကသူတို့မှာအဲ့ခက်ခက်ဖြစ်တော့ပြည်တော်ဘတ်ဂျက်လုံငွေကိုဖြည့်ဖို့အတွက်ဒီနည်းကိုသူတို့စဉ်းစားတာဘာကြောင့်လဲပြည်သူလက်ထက်မှာငွေတွေရောက်နေပြန်ပြီးထွက်မလာတော့အဲ့ဒီ money circulation ထွက်တဲ့ငွေတွေကို money supply မှာတိုးဖို့တော့ပြည်တနည်းနောက်တနည်းကတော့ရွှေကိုထုတ်ရောင်းရင် money supply သဘောပါပဲရွှေဈေးကွက်ထက်မှာရွှေတွေဝန်းလာရင်ရွှေဈေးကြောက်အောင်လုပ်တာဗမာနိုင်ငံမှာအဓိကကုန်စင်းတို့တက်တဲ့အကြောင်းရင်းကနော်ဒေါ်လာနဲ့သူကရွှေရဲ့သူကစံလုံဖြစ်နေတာဘူးဗျကွရွှေဘယ်နှခါလဲရောင်းခဲ့အဲ့လိုထည့်လိုက်ခြင်းအပြင်ပြီးခဲ့တဲ့ခုကျွန်တော်တို့ကြည့်နေခါမှာဒီပြည်ရဲ့တပတ်ဆယ်ရက်စသည်ပေါ့နော်ရွှေဈေးပြန်ကျလာတယ်လीအဲ့ဒါကိုထိမို့ကုန်စည်နှုန်းကိုထိမို့အတွက်သူဒီနည်းနဲ့လုပ်တယ်လို့ယူဆပါလေ
ဒီနေရာမှာအခုလိုရွှေဈေးစကျလာတာကနေအထွေထွေကုန်စည်နှုန်းတွေပါဆက်ကျတဲ့အထိတက်ရောက်မှုရှိနိုင်ပါလားလို့မေးရမှာအမျိုးမဖော်လို့တဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကြီးက
အခုလက်ရှိကြေညာချက်ကဘယ်လောက်ထိဆောင်ရွက်မယ်ဆိုတာမပါတဲ့အတွက်ပြောရခက်တယ်ဒါပေမဲ့3ပိတ်တာဆိုတဲ့ဘိုင်းလေးနဲ့ရန်ကုန်3ပိတ်တာဆို6ပိတ်တာဆိုပမာဏနည်းနည်းသိသိလေးပဲဘာမှမရှိရွှေတဲ့ဒီဇိုင်းဝယ်စရာတော့သူလိုလိုအကုန်ကြီးဝယ်စရာတော့မရှိဘူးဆိုတော့ဒီ3ပိတ်တာတော့အသိပြီးတော့ဟိုထိရောက်တော့ရန်သူတိတာထင်ရှားတဲ့ဟိုသူတက်ရောက်မှုပြီးတော့ရောက်ပဲတော့မထင်ဘူးဒါပေမဲ့နောက်ဆက်တွဲပေါ့အခုရန်ကုန်နေပြီးတော့မှ2ပိတ်တာဝယ်ရောက်နေနေပြီးတော့မှ4ပိတ်တာဝယ်ရောက်ပြီးရင်ဟိုရန်ကုန်ဘိုင်းလေးမှာ3ပိတ်တာထက်ရောက်နေဆို3ပိတ်တာတော့ထက်ရောက်နေပြီဆိုတော့ image တော့မှာဘလောက်ထက်ရောက်အောင်လဲဆိုတော့မသိဘူးဆိုရယ်သူရဲ့စိတ်ကရှိရခါကျရင်ဒီကြတော့ထွက်မဝဲတော့ဘူးရောင်းတဲ့ကွာစောစောစီးထွက်ရောက်လာလိမ့်မယ်ရောင်းပြထိုင်ဖြူစီကကျတယ်အမှန်တော့ဒါကောင်းလားဆိုရင်ဒါပထမအဆင့်ကောင်းတဲ့လုပ်ရလို့ပြောလို့ရတယ်ဒါပေမဲ့တုံ့ပြန်တာနံပါတ်1တောင်းကြတယ်နံပါတ်2နှီးတယ်နံပါတ်3ကပမာဏနည်
းအခုလိုရွှေဆက်ရောင်းတာရဲ့တက်ရောက်နိုင်မှုပေါ်ဆက်မေယာမှာဥစိန်ထေးကလည်
းတက်ရောက်မှုတိုင်းတာကတော့နည်းမယ်ဗျသူတို့မှာအကြက်တက်သိဖြစ်တဲ့ကကြတော့စေမီတုံနဲ့ကုတာပေါ့အကျိုးဆက်ကတိတ်တို့ချိမှမဟုတ်နည်းနည်းတော့တက်တာမယ်ဗောနလက်တိတ်လွန်းနေပြီလေမပါဆိုပြည်သူလူထုလည်းသူတို့မပူပေါင်းဘူးအရင်တော့ကကျွန်တော်ချိဟိုနာဥတန်းရွှေကာလာပြန်ချိဥသိမ်းစိန်ကာလာငါးနှစ်ချိ NLD ငါးနှစ်ကာလာချိဒါတွေလည်းဓာတ်ဘတ်ဂျက်တစ်ပတ်ဆက်ပဲသို့တော့ဥတန်းရွှေကာလာမှာတော်တော်2000လောက်ကကျွန်တော်ဘတ်ဂျက်ကိုချိတဲ့အခါမှာငွေဆက်ကိုရိုက်ထုတ်တာတွေများတယ်မာလစ်ပန်နဲ့ချိလို့ရတယ်အဲ့ဒီမှာများတော့ကိုစင်းတို့နဲ့ဆက်မတက်လာဒါပေမဲ့ဥသိမ်းစိန်ကာလာမှာအဲ့ဒီဟာကိုမတုံးဘူးမတုံးတဲ့အခါမှာမင်းဆပ်ပလိုင်းကလူတွေကလို့လည်းသူတို့ယုံကြည်အောင်နိုင်ငံတကာနဲ့ပူးပေါင်းလာတဲ့အခါမှာငွေဆက်ကိုထုတ်တယ်မှာနည်းတယ်ဗျကနေဒီကလာမလည်းနေတာပဲเนาะသူကတော့ GDP နဲ့အချိုးချသွားတာတော့ရှိတယ်ပေါ့ပြောချင်တာကဘာပဲပြောပြည်သူလူထုကပူပေါင်းဆောင်ရွက်တယ်အကွန်ခတွေပေးတယ်စာချုပ်စာတမ်းဆိုလည်းပတ်သက်ချမ်းသာတော့ဝယ်တာပဲ အခုကဘာသူမှမလုပ်တော့တဲ့အပြင်တစ်ဖက်ကစီးထွက်တယ်တစ်ဖက်ကရပ်ပေါ်ရလန်းမရှိတဲ့ခါကျတော့အဲ့ဒါကိုဒီနည်းနဲ့ကူစားတယ်ဒါပေမဲ့ကူစားတဲ့ခါမှာလက်ကလွန်းနေပြီအနာအိုင်အိမ်မကြီးဖြစ်နေပြီစေမှုတွေကုလည်းပဲဒီအနာပြောက်ဖို့ခက်နေပြီ
တကယ်တော့လက်ရှိကုန်စည်နှုန်းအချက်အသေးကနေပြန်စသက်သာနိုင်ဖို့ကရွှေနဲ့ဒေါ်လာဆက်ရောင်းပေးပြီးထိမ့်ပေးတာအပြင်မူရင်းပြဿနာအစိုးရဝင်ငွေပြန်တက်လာဖို့အတွက်လည်းငွေလဲစည်နှုန်းထိမ့်ချုပ်တာပါဝင်ဈေးကွက်ပုံပြက်စေနိုင်တာတွေကိုဆက်မလုပ်ပဲလူလူနဲ့နိုင်ငံတကာယုံကြည်မှုပြန်ရလာဖို့လိုအပ်တယ်လို့သုံးသက်သူတွေကထောက်ပြနေပါတယ်ခင်ဗျ